ရခိုင်ပြည်နယ်အလဲပိုင်းမှာအမ်းမှာမနစ်ကစစ်ကောင်စီရဟန်းတစည်းကိုအာရခတတော်အေးကတစ်ချခဲ့ရလို့ဒေတာရင်းစီရေးတဲ့အတိုင်းဝိုင်းက VOE ကိုအတည်ပြုပါရယ်အမ်းမြို့မှာရှိနေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုတင်ပိုင်နိုင်ရေးအေးအေးဘက်ကအပြင်းအထန်ထိုးစစ်ဆင်နေတဲ့အတွက်ကြောင့်နှစ်ဖက်တိုက်ပွဲကြီးမားနေတဲ့အခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်
လက်ရှိမှာတော့အာခတ်တော်အေအနေနဲ့အမ်းမြို့နယ်ကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုထိုးစစ်ဆင်တိုက်ခတ်နေတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းကနေအပြင်းအထန်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတော့စစ်ကောင်စီရဲ့တည်ယူပို့ဆောင်ရေးရဟန်းရင် MI-17 တစ်စီးကို AA ဘက်ကပြစ်ချနိုင်ခဲ့တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူက VOA ကိုပြောပါတယ
်။ November 10ရက်နေ့ကပြစ်တာအဲ့ဒါအတည်ပြုလို့ရတယ်။ဘာလို့အတည်ပြုလို့ရတယ်ဆိုရင်စစ်ရဟန်းရင်ကမနေ့ညနေပြန်သူတို့ကလာခဲ့တယ်။လာခဲ့တဲ့အချိန်ကမှ၄စီးရောက်တယ်။၄စီးရောက်ပြီးရင်ပထမဆုံးကြားတဲ့အစီကပထမဆုံးပြန်တဲတဲ့အချိန်ကမှအဲ့ဒီဟိုဟာအာကတ်တဲ့တို့ကနေပြီးရင်ပြစ်လိုက်တာ။ပြစ်လိုက်တဲ့အချိန်ကမှဘေးနေရာကိုတော့ထိလဲဆိုတော့အာတောင်ပံကိုတော့တည်ရသူတို့ကအဲ့လျံတေးပေါ့ချပြင်သူတောင်ပေါ်ဘက်ကိုထိုးတက်တယ်တောင်ပေါ်ဘက်ထိုးတက်ပေမဲ့အဲ့လျံကပန်ကာကျက်ပြီးရင်သူအောက်ကိုတားလေးစိုက်ထိုးသွားတယ်အဲ့တော့အတေပြုလို့ရတယ်ဒါနောက်တစ်ချက်ကသူတို့အတေပြုနိုင်တာကတော့ဟိုကသေချာတဲ့ဒီမြန်ခွန်းတစ်ခုပုံမှာအဲ့လျံကြားပေါ်လို့အတေပြုနိုင်တာပဲ
အမ်းမြို့နယ်မှာရှိတဲ့လေရင်ဝင်ကိုအာရခတ်တတော် AA ဘက်ကထိန်းချုပ်ထားတာကြောင့်စစ်ကောင်စီရဟတ်ရင်တွေဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းမှာရှိတဲ့ဘော်လုံးကွင်းမှာဆင်းပြီးတော့လူအင်အားလက်နက်အင်အားတွေလာရောက်ချပေးပြီးပြန်အတက်မှာ AA ဘက်ကပြစ်ချနိုင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုစစ်ကောင်စီရဲ့ထောက်ပို့ရဟတ်ရင်ပြစ်ချခံရတာနဲ့ပတ်သက်ပြီးတော့အာရခတ်တတော် AA ဘက်ကတရားဝင်ထုတ်ပြန်ထားတာမရှိသေးတာလည်းဖြစ်ပါတယ်အမ်းမြို့နယ်တဝိုက်နှစ်ဖက်တိုက်ပွဲတွေနေ့တိုင်းပြင်းထန်နေပြီးစစ်ကောင်စီဘက်ကလူအင်အားလက်နက်အင်အားတွေဖြစ်တင်းနေတယ်လို့လည်းမြို့ခံတူကပြောပါတယ
်ဟိုအဲဒီအရှိလေကတော့ဗျာနေ့တိုင်းလုံးလုံးတိုက်ပြကြပါတော့နေ့တိုင်းတိုက်နေတယ်နောက်တစ်ခါနေပြီးတော့တို့လေနဲ့တွေနေ့ပေါ်ညပေါ်ဆုံးလုံးနေပြီးအရှင်မရွေးနေပြီးလာလာပြီးတော့ပြစ်နေတယ်ခင်ဗျမနေ့ကဆုံးလို့ရှိရင်တို့နေပြီးတော့ဟိုတိုက်နေရင် jet fighter တိုက်ပြီးတော့ ship point နေပြီးတော့ပြစ်ခတ်ပြီးတော့ husky ဆက်လေရင်ပုံစံရနေပြီးတော့မှအပေါ်ကပြစ်ခတ်ပြီးတော့မှဆင်းလာတယ်ခင်ဗျဒီနေ့ကဟိုတို့ဟိုလက်နဲ့အင်အားလူအင်အားစားနေရခါပေါ်နေပြီးတော့ဒီအမ်ပူပူအဘိသာရခင်ဗျာဒီနေ့လေဒီလိုနေနေအပေါ်ကဝင်ပြီးတော့မှဝင်ပြီးတော့ပြနေတယ်ခင်ဗျာ
ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ဘက်မှာတော့စစ်ကောင်စီတပ်စခန်းတချို့ကို AA ဘက်ကတိုက်ပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာတော့တောင်ကုန်းမြို့နယ်ကကိုင်းရှိရက်ွက်မှာတိုက်ပွဲပြင်းထန်နေတယ်လို့မြို့ပေါ်ကတပ်စခန်းတချို့ကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်နေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ
်အဲဒီငါးလေးလေးတို့တုံးလေးလျှောက်တို့ပေါ့တရားဒီအမှန်ကစစ်စင်ကွက်ပေးဌာနချုပ်အစကခန်းကလေးအောက်ခံတိုက်ရင်ဖြစ်တယ်အဲ့ဒီတိုင်းရင်းတွေဆိုတိုင်းတုံးနေနေပြနေလို့ကြားတယ်ထိုးစစ်စင်နေလို့တော့မကြားသေးဘူးတိုက်ပွဲရတော့အတိကပြင်းထန်တာတော့ကျွန်တော်ဒီကိုက်ရှေတဲ့အချမ်းပေါ့နော်အဲ့ကိုက်ရှေရဲ့ကွက်ထဲမှာဖြစ်တိုက်ပွဲပြင်းထန်နေသူတို့ကဒီအာလင်းငါးဆက်ဖုံးကြောင်မှနေခံစစ်ပြင်ထားတာအဲ့ဒီအာလင်းငါးဆက်ဖုံးကြောင်ဘောကသူတို့ပြစ်တယ်ကျောင်းဘောကပြစ်တာရှိတယ်နောက်အဲ့ဒီအာလင်းငါးဆက်ဖရဘောကပြစ်တာလည်းရှိတယ်အခုအဲ့ဒီမှာတိုက်ပွဲပြင်းထန်ခဲ့ပြီးအာလင်းငါးဆက်စစ်ဖရလေးတို့ပျက်စီးသွားရလို့သိရတယ်
စစ်ကောင်စီကတောင်ကုန်းမြို့ပေါ်နဲ့ကြေးရွာတချို့ကိုလေကြောင်းကနေပုံကျက်နေရကြောင်းအရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်အခုဒီတောင်ကုန်းတိုက်ပွဲကတော့မြို့ပေါ်နဲ့အရန်ကြီးနီးစပ်နေပြီလို့ပြောလို့ရတယ်မနေ့ကဆိုရင်ဒါမြို့ပေါ်စစ်ကောင်စီလေကြောင်းကပုံကျက်သွားတာရှိတယ်မနေ့ကညဖက်စစ်ကောင်စီလေကြောင်းကပုံကျက်သွားတဲ့အတွက်ကျွန်တော်တို့ဒီတောင်ကုန်းမြို့ထဲကအဲမာလာမြိုင်လမ်းမှာနောက်ဖက်ဆောင်ထိရလို့ပြောတယ်မြို့ဘူးမှာတော့အရသာထိကြိုက်တန်ရတာတော့မရှိဘူးဒါပေမဲ့မနေ့ကသူတို့ရွာတူတူမြမြောက်ကိုလေပုံကြည့်လို့ပြောတယ်ဒီကျွန်တော်ဆောင်းသုံးခွာဆောင်းသုံးခွာရွာကိုလေလူကြောင်ကပုံကြည့်သွားတဲ့အတွက်မှာအရသာတွေထိကြိုက်တန်ရတာလည်းရှိတယ်လို့သိရတယ်အရင်အတွက်ဘယ်လောက်ဆိုတာတော့မသိရဘူးဒါဖုန်းလိုင်းတက်ကြည့်ကြပါဦးနော်နောက်ခုကိုက်ရှိရွာကိုလေသူတို့မနေ့ကပုံကြည့်တယ်ကိုက်ရှိရွာကို
ဒါအပြင်ရခိုင်မြောက်ပိုင်းမောင်တော်နဲ့ကွာမြူနယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ရှိနေပြီးစစ်ကောင်စီကတော့လေကြောင်းအသုံးပြုပြီးတိုက်ခိုက်နေပါတယ်။အေးအေးသိမ့်ပိုက်ထားတဲ့တန်လွဲနဲ့ဘူးတီတောင်မြို့နယ်တွေမှာလေကြောင်းကနေပုံကျဲခဲ့တာကြောင့်အရက်သားတချို့အသေးဆုံးတန်ရာရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။